မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကိုအပြစ်တင်ထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကမနေ့ကချမှတ်ခဲ့ပါတယ်။ဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးသံတမန် Tom Andrews ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကနောက်ထပ်တစ်နှစ်လုပ်ပိုင်ခွင့်တက်တန်းတိုးပေးခဲ့တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအခြေအနေကို58ကြိမ်နဲ့49ကြိမ်မြောက်လူခွင့်ရေးကောင်စီအစည်းအဝေးတွေမှာ Mr. Andrews ကနှုတ်နဲ့တင်ပြဖို့အထွေထွေညီလာခံတက်တရကောင်တီအစည်းအဝေးမှာအချိန်ခံစာတင်ပြဖို့တာဝန်ပေးဆုံးဖြတ်ခဲ့ပါတယ်။အထူးကိုယ်စားလှယ်တင်ပြတဲ့အစီအစဉ်စာကိုကုလသမဂ္ဂအထွေထွေညီလာခံကနေတက်ဆိုင်တဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုတင်သွင်းပြီးတော့လိုအပ်တဲ့အရေးယူဆောင်ရွက်ချက်ဆုံးဖြတ်ချက်နဲ့အကြံပြုချက်တွေပေးဖို့လဲလူခွင့်ရေးကောင်စီကနေတုန်းကဆုံးဖြတ်အကြံပြုခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်ခဲ့တဲ့အစည်းအဝေးအတွင်းမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်စိုးရိမ်ကြောင်းကိုအဖွဲ့ဝင်နိုင်ငံတွေကဆွေးနွေးပြီးတော့မြန်မာအရေးနဲ့ပတ်သက်လို့ကန့်ကွက်သူတွေရှိဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်။ The military has increased its brutal repression and must be held to account. They must stop the use of force and allow the population to exercise their rights.
စစ်တပ်ကဒုဖြန့်လုပ်နေတဲ့ရက်ဆက်တဲ့ဖိနှိပ်မှုတွေအတွက်အရေးယူရမှာဖြစ်တယ်။ပြည်သူတွေပေါ်အင်အားသုံးနှင်းနေတာတွေကိုရပ်ပြီးတော့ပြည်သူတွေရဲ့အခွင့်အရေးကိုလေးစားရမှာဖြစ်တယ်လို့ပေါ်တူဂီနိုင်ငံဆိုင်ရာအမြင့်ဆုံးကိုယ်စားလှယ်ကပြောကြားသွားတာပါ။မြန်မာနိုင်ငံသားယဒုတိယဝန်ကြီးဦးကျော်မျိုးထွက်ကတော့မြန်မာအစိုးရကို ICC မှာတရားစွဲဖို့တင်ပြချက်ကိုအပြင်းထန်ကန့်ကွက်ခဲ့ပါတယ
်။ We strongly reject any measure which could lead Myanmar to international judicial system and any judgment that could erode the ongoing domestic judicial
ICC နိုင်ငံသားယဒုတိယရုံးကိုတင်ပြတာမျိုးမြန်မာနိုင်ငံရဲ့တရားစီရင်လုပ်ငန်းတွေကိုထိခိုက်နိုင်တဲ့လုပ်ရအလုံးကိုလက်ခံနိုင်ဘူးလို့အစည်းအဝေးကိုဒုဝန်ကြီးဦးကျော်မျိုးထွက်က online ကနေတက်ရောက်တုံ့ပြန်ခဲ့တာဖြစ်ပါတယ်။လူခွေကောင်စီရဲ့58ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဇူလိုင်လ22ရက်နေ့ကနေပြီးတော့ဇူလိုင်လ9ရက်နေ့အထိဂျနီဗာမှာကျင်းပပါမှာဖြစ်ပါတယ်။